တူရကီနိုင်ငံအနီးစီးရီးယားနယ်စပ်ဖြစ်တဲ့ကိုဘာနီမြို့ကိုထိန်းချုပ်ဖို့အတွက် IS Islamic စစ်သွေးကြွတွေနဲ့ခတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကြားသတင်း6ပတ်ကြာမြေပြင်တိုက်ခိုက်မှုတွေအတွင်းလူပေါင်း800ကျော်သေဆုံးခဲ့ပြီလို့စီးရီးယားအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာဂျီဟတ်အစွန်းရောက်စစ်သွေးကြွတွေ900နီးပါးပါပြီးတော့ခတ်တိုက်ခိုက်ရေးသမား300ကျော်ရှိတယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်။နောက်ထပ် 950 ဒါမှမဟုတ်ရင်အဲ့ဒီထက်ကျော်တဲ့အရေးအတွက်ကတော့ပြီးခဲ့တဲ့လအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းတည်ဆုံခဲ့ကြရတာပါအများစုဟာအစ္စလာမစ်စစ်သွေးကြွတွေဖြစ်ကြပါတယ်မြေပြင်တိုက်ခိုက်မှုတွေအတွင်းအရသား21ဦးတည်ဆုံပြီးတော့ကိုပန်နီမြို့နေလူမှုအများစုဟာတူရကီနိုင်ငံမှာဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းတွေစီထွက်ပြေးခဲ့ကြရတယ်လို့လူခွင့်ရေးအဖွဲ့ကပြောပါတယ်စီးရီးယားနိုင်ငံကနေတူရကီကိုထွက်ပြေးကြတဲ့ဒုက္ခသည်အရေးအတွက်ဟာ2000ကျော်ရှိတယ်လို့ဆိုပါတယ်အမေရိကန်တိုက်လေယာဉ်တွေကIS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကို9ချိန်ထပ်မံပြီးတော့တိုက်ခိုက်ခဲ့ပြီးတနင်္ဂနွေနေ့ကကိုဘာနီမြို့ရဲ့အပေါ်ကောင်းငင်ရံမှာမိဂိုလုံးကြီးတွေတက်နေတာကိုတွေ့ရပါတယ်။ဂျီဟတ်အစွန်းရောက်စစ်သွေးကြွတွေဟာစစ်ရုထာနေအဖြစ်တူရကီကနေစီးရီးယားကိုဝင်တဲ့နေဆက်တစ်ခုကိုတင်ပိုက်ဖို့ကြိုးစားခဲ့ပေမဲ့ခတ်တိုက်ခိုက်ရေးသမားတွေကခုခံတိုက်ထုတ်နိုင်ခဲ့ကြပါတယ်။အဲ့ဒီနေရာဟာတူရကီနိုင်ငံကိုဖျက်ပြီးတော့တေချာလက်ကျင်ထားတဲ့ပတ်မာကာတိုက်ခိုက်ရေးသမားတွေ200ကိုကူပါနီမြို့ကိုပို့ပေးဖို့အတွက်အီရက်ကကတ်တီကပြင်ဆင်ထားတဲ့လမ်းကြောင်းလေးဖြစ်ပါတယ်ခင်ဗျာ။